မေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နာထရမ့်အနိုင်ရတာကိုကဘာတလွားလက်ရဇွန်းနိုင်ငံရေးသမားတွေကကြိုးဆိုခဲ့ကြပါတယ်။ကြိုးဆိုသူအများဆုံးရှိတဲ့ဥရောပမှာဆိုရင်လာမယ့်ရွေးကောက်ပွဲတွေကြရင်လက်ရှိအာဏာရပါတီတွေဖို့အကြီးအကျယ်တုံ့လောက်စရာဖြစ်လာနိုင်ပါတယ်။ဒီဇင်ဘာ၄ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့ရှိတဲ့ဩစတြေးလျနိုင်ငံမှာဆိုရင်မဲဆန္ဒရှင်တွေဟာဒုတိယကမ္ဘာစစ်ကြေးစပြီးပထမဦးဆုံးအကြိမ်ဖြစ်လက်ရဇွန်းဝါဒီတူကိုနိုင်ငံခေါင်းဆောင်ဖြစ်တင်မြှောက်ဖို့ဦးတည်နေကြပါတယ်။ VOA သတင်းတော် Henry Richwell ပြပို့ထားတဲ့သတင်းစာကိုဦးကျော်စန္ဒာတင်ပြပေးပါမယ်ရှင်
။လက်ရဇွန်းသမ္မတလောက်နိုဘတ်ဟော်ဖာဟာကမ္ဘာတဝန်းအစဉ်ရလာနေတဲ့အစဉ်အလာမဟုတ်သော populism ခေါ်တဲ့လူများကြိုက်ယူဆကိုအမိပြုပြီးဒီဇင်ဘာ၄ရက်မှာကျင်းပလာမယ့်ဩစတြေးလျသမ္မတရွေးကောက်ပွဲမှာအနိုင်ရဖို့မျှော်လင့်နေသူပါ
။ Dort wo sich die Eliten von den Wählern entfernen, werden die Eliten abgewählt und dort
ဒီအစောပိုင်းမင်းကပြောကြရမှာဟော်ဖာဟာဒေါ်နယ်ထရမ့်ရဲ့မဲဆွယ်မှုပုံစံကိုနမူနာယူပြီးနိုင်ငံရေးအထက်လွှာတွေဟာမဲဆန္ဒရှင်တွေနဲ့ကင်းကွာလေလေမဲဆုံးပြီးယာတုပြုတ်ဖို့နှိလေလေပဲဖြစ်ပါလိမ့်မယ်လို့ပြောသွားတာပါ။ဟော်ဖာရဲ့လက်ရဇွန် Freedom Party ကလူဝင်မှုပြဿနာကြောင့်ပြည်တွင်းစစ်ဖြစ်လာနိုင်တယ်လို့ထိန်းချုပ်ထားတာပါ။သူရဲ့ဒီပြောကြောင်းပဲစစ်တမ်းကောက်ယူမှုတွေမှာသူရဲ့ပြိုင်ဘက် Green Party သမ္မတလောင်းတဲ့နှာတစ်ဖြားစာနေပါတယ်။လန်ဒန်တက္ကသိုလ်ဥရောပသမိုင်းပညာရှင် Andrea Memmoni ကလက်ရဇွန်းတွေဟာကမ္ဘာတဝန်းချက်နွယ်နေတယ်လို့ဆိုပါတယ်။
Politicians are playing with these fears. They are actually offering a new model of identification. And this model of
Nangai Zamari ha di soe mu ri ko kaza ni ya da ba. Thuru ha ponsan tit tyak ko phan di pya ni ba de. A ra ga raw ta ga ma si phu ga de ho swe pi ji so de si ko pyan twa ni da phit ba de. Pin tit le ya zon a myo sa ta u party khong saung Marine Le Pen ga le ဥရောပသမဂ္ဂမပေါ်ပေါက်ခင်လွတ်လာသောကမ္ဘာ့ကုန်သွယ်ရေးခေတ်မတိုင်မီကာလစီနောက်ပြန်လှည့်သွားမယ်လို့ကတိပေးထားပါတယ်။ဗြိတိန်နိုင်ငံဥရောပသမဂ္ဂကခွဲထွက်သွားတာဒေါ်နယ်ထရမ့်အံပွဲရလာတာတို့ဟာသူ့အတွက်အဆင်ရစေတယ်လို့ဆိုပါတယ်
။ Les peuples britanniques et américains ont fait fi de ces campagnes d'infantilisation, ces campagnes de peur, je suis convaincu.
ဒီနေ့အမေရိကန်တို့ဟာတောက်ယုံမှုကိုအခြေခံတဲ့အပေါ်စီးမဲဆွယ်မှုတွေကိုပြစ်ပယ်ခဲ့ကြပါပြီ။ပြင်သစ်လူတို့ကလည်းအလားတူလုပ်နိုင်လိမ့်မယ်လို့ကျွန်မယုံကြည်ပါတယ
်။ပြင်သစ်နိုင်ငံရဲ့နှစ်ကြိမ်ရှင်ပြိုင်ရတဲ့ရွေးကောက်ပွဲစနစ်မှာအခုအချိန်ထိတော့လက်ရဇွန်းပါတီဟာအနာနဲ့အလန်းဝေးနေသေးပါ။ဒါပေမဲ့2016မှာတော့ရခိုင်မဲပေးတဲ့ပုံစံကအခုခေတ်သစ်နိုင်ငံရဲ့အတွက်အဆုံးမဝင်တော့ဘူးလို့မေမွန်နီကသုံးသပ်ပါတယ်။
Many people are feeling that maybe it's worth voting for these protest movements because this vote might eventually count and this vote might eventually
ဒီကံကွက်လှူရှာမှုကိုမဲပေးရတာတန်တယ်လို့လူအများစုကယူဆကြပါတယ်။ဘာကြောင့်လဲဆိုတော့နောက်ဆုံးတနည်းမှာဒီမဲတွေကပဲအရေးပါလာမယ်။ဒီမဲတွေကအပြောင်းလဲဖန်တီလာနိုင်မယ်။အနာကိုကင်လှုပ်လာနိုင်မှာမို့ဖြစ်ပါတယ်။ဒီလက်ရဇွန်းဝါဒီတွေဟာ Atlantic တစ်ဖက်မှာလည်းပဲမဟာမိတ်ရှိနေတယ်လို့ဆိုပါတယ်။အဲ့ဒါကတော့သမ္မတပူတင်ပဲဖြစ်ပါတယ်လို့သုံးသပ်သူတွေကပြောကြပါတယ်။ရုရှားဗဟိုပန်ဟာ Marie Le Pen ကိုရွေးကောက်ပွဲမဲဆွယ်ဖို့အတွက်ဒေါ်လာသန်းပေါင်းများစွာထောက်ပံ့ထားတယ်လို့ဆိုပါတယ
်။ Putin is willing to fund all these far right movements because not they can only make pressure in the European Union context but I think that is also a matter
Putin ကဒီလက်ရဇွန်းလှူရှာမှုအလုံးကိုထောက်ခံဖို့ဆန္ဒရှိနေပါတယ်။ဘာကြောင့်လဲဆိုတော့သူတို့ဟာဥရောပသမဂ္ဂနဲ့ပတ်သက်တဲ့ကိစ္စမှာဖိအားပေးနိုင်ုံသာမကအမျိုးသားရေးအစင်းအဖွဲ့တွေပါစကားပြောတဲ့အခါမှာလည်းပဲရုရှားအကြောင်းကိုထောက်ခံပြောကြားလာနိုင်တဲ့အတွက်ဖြစ်ပါလိမ့်မယ်။မော်စကိုအပေါ်ဂရုဏာသက်တဲ့သဘောထားဟာအီတလီနိုင်ငံရေးအတိုက်ခံတွေစီမှာလည်းပေါ်လွင်နေပါတယ်။မကြခင်ပြုလုပ်လာတဲ့ဖွဲ့စည်းပုံအပြောင်းလဲဆန်ရဆန္ဒခိုင်ဝဲကြရင်လက်ရှိဝန်ကြီးချုပ်မက်တီယိုရန်စီဖြုတ်ချခံရမယ့်အခြေအနေရှိနေပါတယ်။ Netherlands နိုင်ငံမှာတော့လက်ရဇွန် Freedom Party ဟာပါတီကောင်ဆောင် Great Wilders လူမျိုးရေးမုန်တီလုံးဆောင်မှုနဲ့ဆွဲဆိုခံရသည့်တိုင်အောင်2019ရွေးကောက်ပွဲအကျိုးစစ်တမ်းကောက်ယူမှုတွေမှာစီတန်းကပြင်းနေပါတယ်။အခုလောလောဆယ်မှာကတော့ Austria ရွေးကောက်ပွဲကိုအလုံးကမျှော်လင့်ဆောင်စားနေကြပါတယ်။ဒီရွေးကောက်ပွဲရဲ့ရလဟာဥရောပရွေးကောက်ပွဲမြင်းလင်းကြီးရဲ့ရှေ့ပြေးဖြစ်လာနိုင်ကြောင်းပါတယ်ခင်ဗျာ။